စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကတရက်ပိုင်းအတွင်းမကြာခဏလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်။တနင်္ဂနွေနေ့ February 9ရက်တနင်္ဂနွေနေ့မနက်9:00ဝန်းကျင်လောက်ကတည်းကကလေးတောင်ပိုင်းကကျေးရွာတချို့ကိုစစ်ကောင်စီက Y12 လေယာဉ်နဲ့ဘုံ16လုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မတင်ရထိုက်ကပြောပြပါမှာ။
ကလေးမြို့နယ်တောင်ပိုင်းကစေတော်ရန်ကြီးအောင်ကျော်ရွာမှန်တော်နယ်ရှားဘူစတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီ9ရက်တနင်္ဂနွေနေ့မနက်9နာရီဝန်းကျင်လောက်မှာလေးချောင်းကနေလာရောက်ဘုံချဲခဲ့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်းမှာစစ်ကောင်စီရဲ့တိုက်လေရင်ဝဲပြန်ပြီးဘုံတလုံးချဲချခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မနက်9နာရီမှာတော့Y12 လေရင်နဲ့ဘုံ16လုံးကျဲချခဲ့တာဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်
။ Chief Fighter နဲ့ပထမဆုံးလာယူရမှာတလုံးကျဲသွားတယ်။နောက်နေကြတော့ကျွန်တော်တို့မနေရပေါ့။ Y12 နဲ့လာကျဲသွားတယ်ဗျ။ Y12 နဲ့ကျဲသွားတာဗျ။ဟိုသူဘုံကြီးက16လုံးပါတယ်ဗျ။16လုံးကျဲသွားတာဗျ။မှတ်မိကျွန်တော်တို့ကသူတို့3လုံးတွဲတွေကျဲသွားတာဗျ။ဒီမှာဒီရှားဖို့ကြရင်တော့သူတို့နောက်ဆုံးပိတ်တလုံးကျဲသွားတယ်ဗျ။ထိခိုက်တာတော့နှစ်ယောက်ထိခိုက်တယ်ဗျ။
တနင်္ဂနွေနေ့ဘုံကျဲတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရခဲ့တဲ့2ယောက်ကစိုးရင်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတို့ကပြောပါတယ်။ဇန်နဝါရီလ31ရက်နေ့ကကလေးနယ်တောင်ပိုင်းတင်သားကြီးရွာနဲ့အနီးတစ်ဝိုက်ကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံကျဲခဲ့တာကြောင့်ဒေသခံ9ဦးသေဆုံးပြီးအနည်းဆုံး15ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်အပြီးဖေဖော်ဝါရီလ1ရက်နဲ့2ရက်နေ့တွေမှာလည်းစစ်ကောင်စီကကလေးနယ်တောင်ပိုင်းကချေးရွာတချို့ကိုလာပြီးတော့ဘုံကျဲတာတွေဇက်တိုက်လုခဲ့ပြီးတိခိုက်တန်ရာရသူတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ်
။ဟိုအဲဇန်နဝါရီ31ရက်နေ့ကပထမဆုံးကကိုကိုကိုကျဲသွားတယ်ဗျာ။ကိုကိုကိုကျဲသွားရမှာတရက်နေ့ကျတော့တခါပြန်သားကိုပြန်ကျဲတယ်ဗျာ။နောက်ဆုံးဟာကျတော့ကျွန်တော်တို့ဒီဟွာကိုကျဲသွားတယ်ဗျာ။ဒီဒိုးနယ်နဲ့ရှေ့စီးတငိုင်းကျားကိုကျဲသွားတယ်ဗျာ။30တရက်နေ့ရဲ့တရက်နေ့ရဲ့နှစ်ရက်နေ့ရဲ့ဇက်တိုက်ကျဲသွားတာကကျွန်တော်တို့မြေရှိကန်းကိုကျဲတာဗျ။30တရက်နေ့ကအားလုံးကဒဏ်ရာရရှိတာက15ယောက်ကြီးဆရာမဟိုကကြဆုံးသွားတာတော့ဝန်ထဲဗိုက်ထဲကလေးယောက်ဆိုရင်9ယောက်ပြ
။ဒီလိုရက်ဆက်ဘုံကျဲတိုက်ခိုက်တာတွေကြောင့်ကြီးရွာတချို့ကဒေသခံတွေစစ်ပေးရှောင်ကြရသလိုထပ်မံတိုက်ခိုက်ခံရတဲ့နေရာအနီးတစ်ဝိုက်မှာရှိကြတဲ့စစ်ရှောင်တွေလည်းနောက်ထပ်နေရာတစ်ခုကိုထပ်ပြီးတော့ရွှေ့ပြောင်းနေကြရတယ်လို့ပြောပါတယ်
။ခုနှစ်ချိန်မှာတော့ကျွန်တော်တို့ရှားဖို့ရယ်တင်သားရယ်ကြောက်ဖူးရယ်ဒီကျွန်တော်တို့လက်ကြကုတ်ကိုရှာတော့အဲ့ဒီဘက်ကတော့အကုန်လုံးကျွန်တော်စစ်မေးရှောင်နေတယ်ဗျာရွာလုံးကျွတ်ခဲရှောင်နေကြတယ်ဗျာအင်းကျောင်းတို့ကျောက်ဆဲတို့ဟန်တာဝရီတို့ကျွန်တော်တို့ဒီဟောအခုဒီအဲ့ဒါအစရှောင်နေတာတော့ကျောက်ဆဲရဲ့အင်းကျောင်းရဲ့ဟန်တာဝရီကအဓိကသူတို့ရှောင်ပြရတယ်ဗျာသူတို့တစ်ဆင့်ပြန်ရှောင်နေရတယ်
ကလေးနယ်တောင်ပိုင်းမှာအပြန်အလှန်တိုက်ခိုက်တဲ့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီတပ်တွေကရက်ဆက်ဆူသလိုလာရောက်ဘုံကျဲနေတာလို့ဒေသခံတို့ကပြောပါတယ်။ကြေးရွာပေါင်းအနည်းဆုံး30ကျော်ကဒေသခံ3000ဝန်းကျင်လောက်ဟာတောတောင်တွေအတွင်ပြေးလွှားနေထိုင်ရင်းစစ်ပေးရှောင်နေကြရတယ်လို့လည်းပြောပါတယ်။ကလေးနယ်တောင်ပိုင်းမှာစစ်ကောင်စီတပ်ကလေးချောင်းကနေဘုံကျဲတာအပြင်နေစင်နဲ့အမျှလက်နက်ချီနဲ့ပစ်ခတ်တာဒရုန်းနဲ့ဘုံကျဲတာမျိုးတွေလုပ်နေတယ်လို့ဒေသခံတို့ကပြောပါတယ်။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ချီတွေနဲ့ခြေရွာတွေဘက်ကိုဘသူပဲထိထိဆိုတာမျိုးပစ်ခတ်တာလေးချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပေးရှောင်နေကြရပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနေမြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးရှောင်ရှိတဲ့အတွက်ကနေစင်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်။